ိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေအတွင်းဆောင်းလုံရေးလုပ်ငန်းခွင်တွေပိတ်သိမ်းထားတာကြောင့်အလုံးမရှိဝင်ငွေမရှိဖြစ်ကြတဲ့မြန်မာရွှေပြောင်းလုပ်သားတွေလည်းအကူအညီပေးရေးအဖွဲ့တွေကိုအားထားနေကြရဆဲဖြစ်ပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးမတ်သိန်ကြီးထိုက်ကဆက်ပြီးတင်ပြမှာပါရှင်။
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအပေါ်စိုးရိမ်ချက်တွေကြောင့်အာဏာပိုင်တို့ကဆောက်လုပ်ရေးလုပ်ငန်းတွေကိုပိတ်သိမ်းခဲ့ပြီးတဲ့နောက်မှာအလုပ်သမားတွေနှစ်လတာဝင်ငွေမရှိဖြစ်နေကြပါတယ်။လိုအပ်နေသူတွေအတွက်တစ်နှစ်ကိုထောက်ပံ့ပစ္စည်းအထောက်600ကျော်ချက်ပြုတ်ပြီးအစားအသောက်ပွဲ3000ကျော်ဝေငှနေတဲ့ Bangkok Community Health လိုမျိုးအလူရှင်ဖွဲ့တွေကိုအလုပ်မရှိတဲ့လုပ်သားတွေမိခိုကြရပါတယ်။အလုံးမရှိဖြစ်နေတဲ့အသက်32နှစ်အရွယ်ကိုထွန်းညီလဲဇနီးဖြစ်သူနဲ့အတူဝင်ငွေမရှိဖြစ်နေတာပ
ါမတေးထမငန်ကောဆုံ
အလုံးမလို့ရတာကြောင့်မြန်မာနိုင်ငံကိုပတ်စံပြန်မပို့နိုင်ပါဘူးမိသားစုလည်း300ပြက်ပြီးရုန်းကန်နေရပါတယ
်အလုံးသမား600ကျော်နေထိုင်တဲ့ဘန်ကောက်ကတန်းရတွေမှာသူတို့နေကြပါတယ်ပြတင်းပေါက်တွေကလည်းဆောင်းတွင်နဲ့ဖြစ်တယ်လို့ကာထပေးအဖြစ်ဆောက်ထားတဲ့တန်းရတွေမှာနေချရတာပါBangkok Community Health အဖွဲ့ကဝင်ငှတဲ့စံ၅တစ်တာနဲ့တခြားအသုံးဆောင်တွေဒီအပိုင်းမှာရထားတာကြောင့်တပတ်စာစားရေးတောက်ရေးအတွက်အဆင်ပြေစေပါတယ်။အဖွဲ့ကိုပူးရဲတီထောင်တဲ့ Grash Land ကအခုလိုပြောပါတယ်
။ They just were using their savings to
အရင်ကစုတိုင်းဝေတဲကနေထုတ်သုံးနေကြတာပါ။တချို့ကတော့အဆင်ပြေကြပါတယ်။စားစရာရှိနေတာကြောင့်ပိန်ချုံနေကြတာတော့မဟုတ်ပါဘူး။ဒါပေမဲ့တို့စုထားတဲ့ပတ်စံကကုန်သွားပါပြီ။အဲ့ဒီအချိန်ကျွန်တော်တို့တော့မသွားခဲ့လို့ရှိရင်တို့မှစားစရာမရှိတော့ပါဘူး
။ Bangkok Community Health အဖွဲ့ကပြီးခဲ့တဲ့နှစ်ကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါကာလအတွင်းဖွဲ့စည်းခဲ့ပြီးထိုင်းနိုင်ငံသားတွေနဲ့နိုင်ငံခြားသားအကူအညီပေးသူ400ကျော်ရှိပါတယ်။စီးပွားရေးချက်တဲချတဲ့လူမှုအတိုင်းဝိုင်းတွေကိုအစားအသောက်ဖြန့်ဝေပေးကြတာပါ။ထိုင်းနိုင်ငံမှာ COVID-19 ဖြစ်ပွားသူစပြီးတော့များလာတဲ့ဇွန်လကုန်ပိုင်းကစလို့ဆောက်လုပ်ရေးလုပ်ငန်းခွင်တွေကိုအစိုးရကပိတ်သိမ်းခဲ့တာကြောင့်အလုပ်သမားတွေဝင်ငွေမရှိတော့တာပါ။အလုပ်သမားတွေအတွက်စားနပ်ရိက္ခာလုံလောက်အောင်အလုပ်ရှင်တွေကမထောက်ပံ့တာကြောင့်အကူအညီပေးရေးအဖွဲ့တွေကဝင်ပြီးတော့ကူညီချရပါတယ်။နိုင်ငံတွင် COVID-19 ကူးစက်ပြန့်နှံ့မှုကပြန်ကျလာပြီလို့ယူဆတဲ့အကြောင်းကူးစက်ရောဂါထိန်းချုပ်ရေးဌာနတာဝန်ရှိသူတို့ဖြစ်တဲ့ချာဝစ်စတန်နန်ဝပ်ကပြောပါတယ
်ထိုင်းနိုင်ငံမှာလက်ရှိဒယ်လ်တာမျိုးကွဲကူးစက်မှုပြဿနာနဲ့ကြုံနေရပါတယ်ဒီကူးစက်မှုပမာဏကများလာပါတယ်နေ့စဉ်ကူးစက်မှုအသစ်နှုံးအမြင့်ဆုံးအခြေအနေကနေကျော်လွန်လာပြီလို့ကျွန်တော်တို့ယုံကြည်ပါတယ်တလားကြာအသွားအလာကန့်သက်ပိတ်ပင်ခဲ့ပြီးနောက်အခုအခါမှာတော့ကူးစက်မှုနှုံးကရောလာနေတယ်လို့ထင်ပါတယ်
နေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှု2000အောက်ကိုရောလာတဲ့ဩဂုတ်လ22ရက်နေ့ကစလို့ထိုင်းနိုင်ငံတွင်အသွားအလာကန့်သက်တမ်းမြစ်ချက်ကိုအစိုးရကစပြီးတော့ဖြေလျှော့ပေးနေပါတယ်။ဒါပေမဲ့လည်းလိုအပ်သူတွေအတွက်တော့ဆက်ပြီးတော့ကူညီပေးနေရအောင်မှာဖြစ်တယ်လို့ Bangkok Community Health အဖွဲ့ရဲ့ပူရဲတီထောင်သူ Priso Poraba ကပြောပါတယ်
COVID will go down. COVID ဖြစ်မှုလည်းကျလာပါတယ်။ကာကွယ်ဆေးထိုးရလည်းများလာပါတယ်။ဒါပေမဲ့လည်းဆာလံမှုသိမ့်မှုနဲ့ဝင်ငွေပြက်လက်မှုငွေကြေးအထောက်ပံ့မရှိတာတွေကအဓိကအခက်အခဲတွေဖြစ်လာမှာဖြစ်ပြီးပုံမှန်ပြန်ဖြစ်ဖို့လည်းအတော်လေးအချိန်ယူရမှာပါ
။ဩဂုတ်လအလယ်ပိုင်းလောက်မှာထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်နေ့စဉ်ကူးစက်သူအသစ် 23,400 ကျော်အထိအမြင့်ဆုံးရောက်ရှိခဲ့ပြီးတဲ့နောက်အခုအခါမှာတော့နေ့စဉ်ကူးစက်မှုအသစ်က1000ကျော်နီးပါးကိုကျဆင်းလာပါတယ်။ဒါပေမဲ့လည်း COVID-19 ကြောင့်သေဆုံးမှုနှုန်းကတော့များနေစေဖြစ်ပါတယ်ရှင်။